မြန်မာနိုင်ငံအနောက်ချမ်းမောင်တော်မြို့နယ်ဒုချီယာတန်းကျေးရွာမှာအခုဇန်နဝါရီလလယ်ပိုင်းကလူအသေးပျောက်ရှိတဲ့အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ဆိုတဲ့သတင်းဟာအကွက်ချလှုံ့ဆော်မှုဖြစ်တယ်ဆိုပြီးမြန်မာအာဏာပိုင်တို့ကပြောဆိုလိုက်ပါတယ်။ဒါအပြင်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့သတင်းဌာနတွေကြောင့်အခြေအနေတွေဟာပိုပြီးတော့ရှုပ်ထွေးသွားစေတယ်ဆိုပြီးတော့လည်းမြန်မာပြန်ကြားရေးဒုတိယဝန်ကြီးဦးရဲထွတ်ကသတင်းမီဒီယာတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတချို့ကိုအပြစ်တင်ခဲ့ပါတယ်။အကြောင်းဆောင်ကတော့ရန်ကုန်ရုံးခွဲကနေကိုသားညုံကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံနောက်ဖက်ချမ်းမောင်းတော်မြို့မှာဖြစ်ခဲ့တဲ့ခြေနေရီနဲ့ပတ်သက်ပြီးတော့နိုင်ငံခြားတာဏမန်တွေနဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကိုရှင်းလင်းတဲ့အခမ်းအနားတရက်ဒီရန်ကုန်နိုင်ငံခြားရေးဝန်ကြီးချုပ်မှဒီကနေ့ပြုလုပ်ပါတယ်။အဲဒီမှာပြည်တွင်းပြည်ပသတင်းဌာန10ခုကျော်လောက်ကိုပဲပြီးကြားဖိတ်ကြားခဲ့ပြီးတော့ဒီကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရကခေါ်ယူသတိပေးခံခဲ့ရတဲ့ EP သတင်းဌာနအပါအဝင်သတင်းဌာနအတော်များများဝင်ရောက်ခွင့်မရတာကြောင့်မလို့ရန်ကုန်နိုင်ငံခြားရေးဝန်ကြီးချုပ်ရှိမှသတင်းသမားတွေအတော်လေးကိုရုပ်သေသေရှိခဲ့ကြပါတယ်။အဲ့ဒီမှာပညာရေးဒုဝန်ကြီးဦးရထွက်ကထွက်လာပြီးတော့သတင်းသမားတွေနဲ့လမ်းမပေါ်မှာပဲတွေ့ခဲ့တာပါအဲ့ဒီမှာပဲမကြာခင်ကဖြစ်ခဲ့တဲ့မောင်းတော့အခြေအနေကိုပြန်လည်ရှင်းပြပြီးတော့ဒီပြဿနာဟာသတင်းထဏတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကြောင့်ပိုပြီးတော့ရှုပ်ရှုပ်ထွေးထွေးဖြစ်သွားစီတယ်ဆိုပြီးတော့သမ္မတရဲ့ပြောခွင့်ရသူလည်းဖြစ်ပညာရေးဒုဝန်ကြီးလည်းဖြစ်တဲ့ဦးရထွက်ကပြစ်တင်ပြောဆိုသွားပါတယ
်ဟုတ်ကျွန်တော်တို့ကအစပြီးတော့ဖြစ်တဲ့အချိန်မှာဘာဖြစ်လို့ဒါကိုကျွန်တော်တို့ကထိမ့်သိမ့်သိမ့်သိမ့်နဲ့ကျွန်တော်တို့ကတကယ်လုပ်လဲဆိုရင်တည်ဆုံတာရတဲ့ချက်ကြီးသူကရခိုင်သူမျိုးဖြစ်တဲ့ကျွန်တော်တို့ကဒါကို issue တစ်ခုလုပ်လိုက်ရင်မလိုလားဖြစ်နေပြဿနာတွေကြည့်မှာဆိုတော့ကျွန်တော်ကတာမန်ရာဇဝတ်မှုတစ်ခုနေနဲ့ကျွန်တော်ကကင်ထွက်ဖြစ်ချင်းခဲ့တဖက်ကကျတော့ဒီရာဇဝတ်မှုကိုဖုံးဖို့ရှင်လို့ကြောင့်မလို့ခုနလူမှာပြောလို့ထုတ်ဒါကတော့ထုတ်တာကတို့ကတော့ပြစ်မှုကျူးလွန်နေလို့ဖြစ်လို့ထုတ်မှာတို့တောင်းဝင်ဒါပေမဲ့အဲ့ဟာကိုအလွယ်တကူယုံတဲ့လူတွေပဲကျွန်တော်ပြောချင်တာအဲ့တော့ဟဲ့လားတည်င်းဌာနတွေ UN agency တွေနိုင်ငံတကာအဖွဲ့အစည်းတွေအဲ့ဒီဒေသမှာရှိချင်းတွေအဲ့ဒီဒေသမှာရှိတဲ့ပဋိပက္ခတွေကိုဖြည့်ရှင်းနိုင်အောင်လို့တည်ငြိမ်သွားအောင်လို့လုပ်ဖို့ရောက်နေတာဒါပေမဲ့တို့လောက်ရက်ကပို့ပြီးတော့ရှုပ်ထွေးအောင်လုပ်လို့ဖြစ်တယ်ဒါကိုကျွန်တော်ကလက်မခံနိုင်ဘူး
ဖြစ်စင်မှာတော့ဒေသခံမွတ်စလင်တွေအသက်ခံရတဲ့ဆိုတဲ့ဆွဆဲကျင်းနဲ့ပတ်သက်လို့လည်းဥယျာထွက်ကမဟုတ်မမှန်တဲ့အကြောင်းထပ်မံညှင်းဆိုပါတယ်ဒီကိစ္စတွေဟာအကွက်ချလှုံ့ဆော်မှုတွေဖြစ်တယ်ဆိုပြီးတော့သူကတုံ့ပြန်သွားပါတယ
်ကွက်ချပြီးတော့လှုံ့ဆော်တာပေါ့ဗျာနော်တိုက်ခိုက်ပြီးတော့လှုံ့ဆော်တယ်ကျွန်တော်ဘက်ကဟဲ့လားဥပဒေနဲ့အညီပဲလုပ်တဲ့ခါကျတော့ဖြစ်လေတရင်မတွေကိုဖြန့်ပြီးတော့မှလုပ်တယ်ဟဲ့လားကုလသမဂ္ဂဆိုတဲ့သူကလည်းအဖွဲ့အစည်းတွေကလည်းဟဲ့လားတကယ်ကြောင့်ကုလသမဂ္ဂမှာကုလသမဂ္ဂအထွေညီလာခံပြတ်ထန်းထားတဲ့ UN agency တွေလိုက်နာမယ်ကျင့်ဝတ်ဆိုတာရှိပြီးသားအဲ့ဒီထက်မှသတင်းတွေအားလုံးကို verify လုပ်ပြီးမှအတိအပြုမှမီဒီယာကိုတုံးရမယ်ဆိုတာရှိရတဲ့ဒီကုလသမဂ္ဂအဖွဲ့အစည်းတွေကိုယ်တိုင်ကကျွန်တော်အဲ့မှာရှိတဲ့ NGO အဖွဲ့အစည်းတွေကိုယ်တိုင်ကဘယ်လိုမျိုးလုပ
်တချိန်ထဲမှာပဲဒီအစိုးရမဟုတ်တဲ့အဖွဲ့အစည်းချုပ်ကတင်ပြလာတဲ့အသေးပြောက်မှတ်တမ်းတွေမှာလည်းအချက်လက်တွေမှားယွင်းနေတဲ့အချက်လက်တွေမခိုင်လုံဘူးဆိုပြီးတော့ဥယျာထွက်ကတုံ့ပြန်ပြောသွားပါတယ
်ရဲအေးပိုင်နေမှုခင်ဗျားတို့တကယ်အဲ့ဒီဒဏ်ရာရတဲ့လူရှိရင်ကျွန်တော်တို့ပြောခရိုင်စေယုံတို့ဒီနယ်စေယုံဆရာဝန်ကြီးနဲ့ရဲတပ်ဖွဲ့နဲ့သွားစစ်ဆေးမယ်သူကဘာပြောဆိုအဲ့လူတွေမပြရဲဘူးတဲ့ဆိုတော့ဘယ်လိုလုပ်မလဲဒီလိုမျိုးသာပြောကျွန်တော်တို့ပြောလို့ရတော့ရခိုင်နေဘယ်နှယောက်တိုက်ခိုက်ခံပါလေပြောရတဲ့ခံရကြောက်လို့ပုံးနေပါလို့ပြောရင်ဘယ်လိုလုပ်မလဲ
လက်ရှိအဖြစ်တော့လုံညုံကြီးချင်းနေကြောင်းတင်းမမှုရှိနေတဲ့မောင်းတော်ဒေတာမှာလုံညုံကြီးကိုထူးချထားပြီးတော့ AP သတင်းဌာနကလွဲပြီးတော့ကြံတဲ့ပြည်တွင်းသတင်းဌာနအနေနဲ့သတင်းသွားယူမယ်ဆိုလို့ရှိရင်စီစဉ်ပေးမယ့်အကြောင်းလည်းပြောသွားပါတယ်နိုင်ငံကြီးဝန်ကြီးရုံးထဲမှာတော့ဒီနိုင်ငံကြီးဝန်ကြီးရဲ့ပြည်ထောင်ဝန်ကြီးတို့ကဒီလက်ရှိအခြေအနေနဲ့သူတို့ရဲ့စုံစမ်းတွေ့ရှိချက်တွေကိုရှင်းလင်းပြောဆိုခဲ့တယ်လို့သိရပါတယ်အခုဒီဖြစ်စဉ်နဲ့ပတ်သက်လို့သမရကဖွဲ့ပြီးထားတဲ့ရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်ကဖြစ်တဲ့ဒေတာကိုတွားရောက်စုံစမ်းခဲ့တယ်လို့ပဲမကြာခင်မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကလည်းတွားရောက်ပြီးတော့စုံစမ်းဖို့ရှိလာကြောင်းမလို့ကုလသမဂ္ဂနဲ့နိုင်ငံတကာကတောင်းဆိုကြသလိုဒီဖြစ်ပျက်နဲ့ပတ်သက်ပြီးတော့တီးကြားလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ဖွဲ့ဖို့ဆိုတာတော့လက်တလောကာလအထိအစီအစဉ်မရှိတဲ့အကြောင်းလည်းဥယျာထွက်ကတုံ့ပြန်ပြောဆိုသွားပါတယ်ခင်ဗျာ